အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာပစ်စပတ်မြို့လူထုကိုပဲကိုစားပြုပါတယ်ပဲရစ်ကိုကိုစားမပြုပါဘူးလို့ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီမှုကနေပြီးတော့အမေရိကန်ပြည်အရုံနှုတ်ထွက်မယ်လို့ကြေညာချိန်မှာပြောသွားခဲ့ပါတယ်ဒါမဲ့လည်းအခုလိုမျိုးမစ္စတာထရမ့်ရဲ့အမှတ်ချက်စကားကသူ့ကိုတိုက်ရိုက်စော်ကားနေတယ်လို့ခံစားရတယ်လို့ပစ်စပတ်မြို့တော်ဝင်ဘေးလ်ပက်ဒူတို့ကပြောပါတယ်မစ္စတာထရမ့်ရဲ့မိန့်ခွန်းကိုရေးပေးသူဟာပစ်စပတ်မြို့ကိုချွတ်ချုံချတဲ့ကျောင်းမီးသွေးနဲ့တမနစ်ထုတ်လို့ရေးကိုပဲမိခိုနေရတဲ့မျိုးဟောင်းအဆုတ်ကြီးလိုမျိုးပုံဖော်ထားတယ်လို့မစ္စတာဘက်ဒီရိုကပြောပါတယ်။ရေတန့်စင်အောင်လေတို့ညဉ့်ညမ်းမှုကင်းအောင်လို့နှစ်ပေါင်း30ကျော်ဒီလုပ်ငန်းတွေရပ်ပစ်ပြီးတော့သူတို့အနစ်နာခံခဲ့တာတွေကိုမစ္စတာထရမ့်ရဲ့မိခိုနဲ့မှာမျက်ကွယ်ပြုထားတယ်လို့လည်းမျိုးတော်ဝင်ကဆိုပါတယ်။မစ္စတာဘက်ဒီရိုတွေ့ကြလူမှုကော်ရက်ပေါ်မှာရေးထားတာကတော့ကျွန်တော်တို့လူတို့တွေကျွန်တော်တို့ရဲ့စီးပွားရေးနဲ့အနာဂတ်အတွက်ပဲရစ်ရာသီဥတုဆိုင်ရာသဘောတူညီမှုပါလမ်းညွှန်ချက်တွေကိုလိုက်နာသွားကြပါမယ်လို့ Facebook မျိုးတော်ဝင်အနေနဲ့အာမခံပြောခြင်းကြောင့်ဆိုပါတယ်။စွမ်းအင်အသုံးပြုမှုတဝက်ရှော့ချပြီးတော့2030ခုနှစ်ကျရင်တော့သုံးဆွဲတဲ့စွမ်းအင်အရင်းမြစ်တွေအားလုံးကိုလည်းပြည့်ပြည့်မြဲလောင်စာကနေရယူနိုင်အောင်လှုပ်ဆောင်မယ် Facebook မျိုးအစိုးရရဲ့ရည်မှန်းချက်ပြည့်စေရမယ်လို့ Mr. Pedro ကသမရထရမ့်ရဲ့အမိန့်ထုတ်ပြန်ချက်ကိုတုံ့ပြန်သွားခဲ့တာပါ။ဥရောပရာသီဆိုင်ရာအရေးယူလှုပ်ဆောင်မှုတွေကိုပြည်ထောင်စုအစိုးရကခက်ခင်းနေတော့မဲ့အချိန်မှာအမေရိကန်ပြည်နယ်နဲ့မြို့အစိုးရအဖွဲ့တွေနဲ့ပုဂ္ဂလိကအဖွဲ့တွေကဒီဖန်လုံးအိမ်ဓာတ်ငွေရှော့ချနိုင်မှုအတွက်ဝိုင်းဝန်းပြီးတော့လှုပ်ဆောင်ကြရမှာဖြစ်ပါတယ်ရှင်။